ရန်ကုန်မြို့တော်စီပင်သာရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီကနေ့ကစပြီးတလားတိတိတရားဝင်မဲဆွယ်စီရင်ဝင်ရတာမို့စတင်မဲဆွယ်နေကြပါပြီ။ဒီရွေးကောက်ပွဲအပေါ်ပြည်သူအများရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါသလဲ။လေးလာဆောင်ကြည့်သူတွေကရောဘာတွေထောက်ပြပြောဆိုနေကြသလဲဆိုတာကိုကိုကောင်းဆန်ဟင်းကအပြည့်အစုံပြောပြပေးပါမယ်ရှင်။
ဒီကနေ့ကစပြီးမတ်လ30ရက်နေ့အထိတလားကြာမဲဆယ်စီယုံခွင့်ပေးထားတဲ့ရန်ကုန်မြို့တော်စီမံသားရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲကလိုင်မာယာမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဥလိုက်မင်းကတော့စတင်မဲဆွယ်နေပြီလို့အခုလို့ပြောပါတယ
်ကျွန်တော်တော်သူတော်ဆင်းတဲ့ဒီလူမျိုးနဲ့တော်ရပန်းဖလက်ကိုပေးတယ်ပန်းဖလက်လေးကိုဝေးတယ်ကျွန်တော်တို့ရဲ့ဖွဲ့စည်းနဲ့ကျွန်တော်ဝင်ပြိုင်တဲ့နေရာလေးတွေပြောပြတယ်သူတို့အနေနဲ့ကလည်းဒါလက်ရှိလက်ခံတဲ့အနေထားမှာလည်းရှိတယ်ပေါ့နော
်မတ်လ30ရက်နေ့ကျရင်ရေကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွက်ောက်ပွဲတွေမှာရေကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွဲတမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရာရေကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်လိုင်းတရာမြို့နယ်ကပြည်သူတအူးဖြစ်တဲ့ဦးတက်ထီအောင်ကတော့အခုရေကုန်စီရင်ရေကောက်ပွဲကနေအပြောင်းလဲဖြစ်လာဖို့တိတ်မျောလင့်တယ်လို့အများစုဝင်စားမှုလည်းတိတ်မရှိဘူးလို့ပြောပါတယ်
။ဘာမရှိနေဘူးလေဘာလို့ဆိုသူတို့လည်းမလုံးနိုင်ဘူး။သူကကိုဖို့ဘလောက်ကောင်းကောင်းမပေးနိုင်ဘူး။ဒီကရေကြီးမှုကြီးမဲ့ပေါ့နော်
။လေးလာဆောင်ကြည့်သူတွေကတော့ပြည်သူလူထုအနေနဲ့ဒီလိုဘာတော်လာနေတဲ့လက်ကင်ရတဲ့အခြေအနေတွေနဲ့တရိုက်သက်ဆိုင်နေတဲ့စီဝင်ဌာနကိုစိတ်ကြိုက်ရွေးချယ်ပြီးမြို့နေပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းတွေထပ်ပေါ်လာနိုင်ဖို့ပြည်သူတွေကိုယ်တိုင်ပါဝင်မဲပေးတယ်လို့တောက်ပြပြောဆိုကြပါတယ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်လှုပ်ရှားဆောင်ရွက်မှုကော်မတီဝင်တယောက်ဖြစ်တဲ့မတ်တင်စာရှင်းလင်းကခုလိုတိုက်တွန်းပါတယ်ဒီ
ကော်မတီဝင်တွေရဲ့တုံ့ပြန်ချက်တွေနေ့စဉ်အများသူ့ရဲ့ဆောင်ရွက်ချက်တွေအားတို့ကိုဒါတိုက်လိုက်ကြည့်ရတယ်နေ့စဉ်အများကောင်ခံစားနေရတာဖြစ်တယ်ကောင်းအင်ရှိမှာဒီအမှန်ကြီးဒီကြီးကြီးရောဒီကြီးကြီးကမကောင်းတဲ့စိတ်ဓာတ်ကြီးစိတ်ဓာတ်ကြီးဒါတွေကကျောင်းနဲ့ဆိုင်ရင်းနေတင်တော့မှာတော့ဒီတို့ကတော့လဲပေးလိုက်တာဒီဒီမိုကရေစီကျောင်းကိုယ်ကလည်းဒီမိုကရေစီရဒီဒီတယောက်ရဲ့တာဝန်ဝတ္တရားကိုတော့ကြည့်ပြောလိုက်ချင်းဖြစ်တယ်ဒီလူတယောက်ရဲ့ဒီတာဝန်ဝတ္တရားအရာကိုနေ့စဉ်ဆက်ရောက်မှုရှိနေတဲ့အရာကိုကိုကဝီဆုံးဖြတ်လိုက်ချင်းဖြစ်တယ်ဒီတော့ကြောင့်မလို့ဒီကတော့ကျောင်းနေ့စဉ်အိတ်ချက်တွေနဲ့ဆိုင်ကျောင်းနေ့စဉ်အိတ်ချက်တွေထွက်နေတဲ့ပတ်စံတွေကောင်းဆုံးစီမံခန့်ခွဲမှုကောင်းတဲ့ဆက်ရောက်မှုရှိလာတယ်ကြေကျောက်တဲ့စီမံခန့်ခွဲမှုတွေဖြစ်လာအောင်လုပ်နေတာအားလားအဲ့ဒါ
ဒီကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးချန်ရှိတဲ့တက်တန်း2နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတက်တဲ့ဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလွှတ်ဝဲမဲ့ပေးရွေးချယ်ကြရမှာဖြစ်ပါတယ်။လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီပင်ကော်မတီအသက်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရေကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီရင်ဖြစ်လာအောင်ဘယ်လောက်ဆွမ်းနော်နိုင်ကြပါမလဲရေကုန်သူရေကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ